မေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
သူရရှိညာရှင်တမရဂျော့ဂျ်ဂျူဘွတ်ဟာမြန်မာနိုင်ငံလူမျိုးကြီးနဲ့ဒီမိုကရေစီရရှိရေးတက္ကသိုလ်ဆောင်3ခုအဥပဒေကိုနောက်ထပ်ဒီနှစ်သက်တမ်းတိုးဖို့လက်မှတ်ရေးထိုးလိုက်ပါလေဒီမိုကရေစီဖော်ဆောင်ဖို့မြန်မာစစ်ဆေးရရဲ့ဆက်လက်ညှင်းဆုံနေမှုကိုတုံ့ပြန်တဲ့အနေနဲ့အတည်ပြုခဲ့တဲ့အဲ့ဒီဥပဒေအရအမေရိကန်ပြည်ထောင်စုကိုမြန်မာနိုင်ငံကတင်ပို့တဲ့ကုန်စည်အလုံးသိပ်ပင်နဲ့အရင်ရှိခဲ့တဲ့ဒဏ်ခပိတ်ဆို့မှုကိုတိုးချဲ့လိုက်တာဖြစ်ပါလေခုလိုဒဏ်ခပိတ်ဆို့မှုတွေချမှတ်တာဟာမြန်မာနိုင်ငံမှာအပြောင်းအလဲကိုဖော်ဆောင်ဖို့ဖိအားပေးတဲ့အမေရိကန်ရဲ့မဟာဗျူဟာရဲ့တစိပိုင်းပဲဖြစ်ပါလေမြန်မာနိုင်ငံမှာအပြောင်းအလဲဖော်ဆောင်ဖို့လိုအပ်နေပြီဆိုတဲ့အပေါ်နိုင်ငံတကာရဲ့သဘောတူညီမှုရရှိဖို့အမေရိကန်နိုင်ငံရဲ့ကြိုးပမ်းမှုတွေကိုအပြည့်ပြည့်တဲ့အပြင်မြန်မာစစ်ဆေးရရဲ့မပြည့်ပြည့်တဲ့အုပ်ချုပ်မှုကြောင့်တခြားနိုင်ငံတွေပေါ်ချောက်စီနိုင်တဲ့အန္တရာယ်တွေဖြစ်ရှိရေးကိုရည်ယူဆောင်ရွက်မယ်ကုလသမဂ္ဂလုံခြုံရေးကောင်စီနောက်မှာစူးစီးညီညွတ်မှုပြတ်သားနိုင်ဖို့လည်းဖြစ်ပါလေအင်ဗျူရောကထုတ်ပြန်တဲ့ကြေညာချက်မှာမြန်မာစစ်ဆေးရရဲ့ဖိနှိပ်တဲ့ဒဏ်ကြောင့်လှပတဲ့မြန်မာနိုင်ငံနဲ့အနာဂတ်အလားအလာတွေဟာကျုပ်ရင်းပြစီလာတာကိုမြင်တွေ့နေရတဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့စိတ်မချမ်းမသာဖြစ်မိတယ်လို့ဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံအနေနဲ့ကိုယ်နိုင်ငံပေါ်ကိုချမ်းမသာထားတဲ့အထူးကြံဘွားကိုပိုပြီးရောက်စီတဲ့အပြင်အုပ်ချုပ်ရေးလည်းမပြေပြင်းအတိုက်ခံဒီမိုကရေစီအင်အားစုတွေတိုင်းရင်းလူနည်းစုတွေကိုနိုင်ငံရေးဖော်ဆောင်မှုမှလည်းပါဝင်ခွင့်ဆက်လက်ပိတ်ပင်ထားတယ်လို့တော်အောင်ဆန်းစုကြည်ကိုလည်းနေအိမ်ကျဲကျုပ်ဆက်လက်ချထားစေရှိတာတွေ့ရတယ်လို့ကြီးညာချက်မှာဖော်ပြထားပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ပြင်နိုဘယ်ညီညာရေးဆုရှင်နဲ့ဖြစ်သူတော်အောင်ဆန်းစုကြည်ဟာမြန်မာစီဆိုးရနဲ့ဆက်ပယ်မှုရှိတဲ့လူရန်ကားတွေကတက်ကရင်2003ခုကသူမစီးနေလာတဲ့ကားတန်းရှိကြီးကိုရဲရဲစစ်စစ်တိုက်ခိုက်ခဲ့ခြင်းပြီးချိန်သိမ်းခံခဲ့ရတာဖြစ်ပါတယ်။နိုင်ငံရေးသဘောထားအမြင်တွေကိုငြင်းချစွာထုတ်ဖော်ပြောကြားခဲ့မှုတွေမြန်မာစစ်ဆေးရကအကျဉ်းချထားတဲ့အနည်းဆုံးလူ1100ထဲမှာဒေါအောင်ဆန်းစုကြည်ဟာတဦးပါဝင်ဖြစ်ပါလေ။အဲ့ဒီနိုင်ငံရေးအကျဉ်းသားတွေထဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဦးတင်ဦး၊ရှားမြို့သားများဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဦးခွန်ထွန်းဦးတို့လည်းပါဝင်ကြပါလေ။အမေရိကန်နိုင်ငံဂျာယီဝင်ကြီးကွန်ဒလီဆာရိုက်စ်ကအရှိတောင်အာရှရဲ့တချိန်ကယတနာတစ်ပါးဖြစ်ခဲ့တဲ့မြန်မာနိုင်ငံဟာခင်မီတိုးတက်နေတဲ့ဒေသန္တရတစ်ဖက်လုံးနဲ့ဟန်ကျမကြီးဖြစ်နေတယ်လို့ပြောခဲ့ပါလေ
A once thriving economy has collapsed. Universities that once attracted the best Asian minds are locked shut. The Burmese regime is now
ချီးကကြီးပွားတုတ်တက်ခဲ့တဲ့စီးပွားရေးဟာချက်ချုံကျခဲ့ပြီးအချိန်ကအာရှမှာညာအထက်မြေဆုံးလူတွေတက်ခဲ့တဲ့တက္ကသိုလ်ကျောင်းတကားတွေဟာလည်းပိတ်ထားတာတွေ့ရတယ်။မြန်မာစစ်ဆေးရအနေနဲ့မြန်မာနိုင်ငံကိုကြောက်ထဲကြအောင်ဆွဲချနေတာဖြစ်တယ်လို့မြန်မာလူတို့ကိုကဘာနဲ့ကင်းကွာအောင်လုပ်တဲ့အပြင်အနာဂတ်လည်းကြောက်စီပါတယ်လို့ Miss Rice ကပြောကြားသွားပါတယ်။မြန်မာလူတို့အနေနဲ့ဖိနှိပ်ခံရတဲ့ပြည်တော်အရှိတောင်အာရှမှာအားလုံးပုံမှန်နေထားရှိပြီးအဆင်ပြေနေပြီလို့ဆိုနိုင်မှာမဟုတ်တဲ့အကြောင်းဝင်းကြီး Rice ကပြောသွားကြောင်းပါရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ။